ကာဇာကမ်းမြောင်တောင်ပိုင်းရာဖာမှာပြုလုပ်နေတဲ့အစ္စရေးရဲ့ထိုးစစ်ဆင်မှုတွေချက်ချင်းရပ်တက်ဖို့ EU ဥရောပသမ္မတကပို့ထုနေမှာတောင်းဆိုလိုက်ပါတယ်။ဒီစစ်ဆင်ရေးကြောင့်ကာဇာမှာလုပ်နေတဲ့ဆန္ဒမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုအနောက်ရှက်ဖြစ်စေတဲ့အပြင်နေရစွန့်ခွာထွက်ပြေးရသူအရေးအတွက်တိုးလာတာငတ်မို့ခေါမမှုနဲ့လူသားတွေဘေးဒုက္ခရောက်ရတဲ့အခြေအနေတွေပိုဆိုးဝါးလာစေတယ်လို့ဆိုပါတယ်။အစ္စရေးအနေနဲ့သူ့နိုင်ငံနဲ့လူမျိုးအတွက်ခုခံကာဗွန်ကမ္ဘာကြီးရှိတယ်ဆိုပေမဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရဲကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ Hamas အနေနဲ့လည်းဖမ်းဆီးထားတဲ့တရားခံတွေကိုချွင်းညက်မရှိချက်ချင်းပြန်လွှတ်ပေးဖို့ကြေညာချက်မှာတောင်းဆိုပါတယ်။ Israel ကလွန်ခဲ့တဲ့24နှစ်အတွင်းဂါဇာကမ်းမြောင်မှာရှိတဲ့ပြည်မှ80လောက်ကိုလေကြောင်းကနေတိုက်ခိုက်ခဲ့သလိုကြီးတက်ကလည်း Rafah မြို့အရှိတ်ဘက်ခြမ်းကိုထိုးစစ်ဆင်တိုက်ခတ်နေတယ်လို့ Israel စစ်တပ်ကဒီကနေ့ပြောပါတယ်ခင်ဗျာ။